Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်ဒီဇင်ဘာလ16ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ဒီမှာခွန်ညိုကအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြနေ့ညနေခင်းသတင်းတွေကိုမအီတန်စင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်ယူကောက်ပွဲမှာဝင်ရောက်ဆက်ဖက်တဲ့ဘဲအစိုးရကိုမဆိုအရေးယူသွားမှာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။ဆီးရီးယားနိုင်ငံလည်းပုံမျိုးကနေလူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနေတာရက်ဆိုင်လိုက်တာကြောင့်လူတွေထောင်ထဲချီပြီးတော့ပိတ်မိနေပါတယ်။ရခိုင်ပြည်နယ်မောင်းနှောင်းမှာဖြစ်တဲ့ကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့သတင်းယူနိုင်မှုပြည်တွင်းပြည်ပမီဒီယာတချို့ကိုလုံခြုံရေးအနေနဲ့အတူသတင်းယူခွင့်ပေးသွားမယ်လို့မြန်မာအစိုးရကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ။
အခုညနေခင်းထုတ်လွှင့်မဲ့သတင်းလွှာတွေဆက်သွယ်မြင်မြန်ချက်တွေထဲမှာတော့ကချင်လက်နက်ကိုင်တပ်ဖွဲ့ရဲ့ဌာနချုပ်နာကတပ်စခန်း၄၅ခုကိုအစိုးရကထိုးစစ်ဆင်နေပါတယ်
။သမဟာတဲ့ဝတ်ရင်ဒီအဲ့ဒီနေရာမှာတို့အမှလူနဲ့ဖြစ်တာတော့ MSC ဖြစ်တာတော့အခုဖြစ်နေဆိုတာကြားရတယ်ဗျ။သမဟာတဲ့ဆိုတာစံပြာဘုံမှာမျိုးရဲ့ကိုကြည့်ကြည့်ကြတော့ဖြစ်နေတယ်ဗျ။
ကချင်ငင်းချိုင်းရဲ့အကျိုးဆောင်အဖွဲ့ဝင်တဦးရဲ့ပြောပြချက်နဲ့အတူဒီတိုက်ပွဲတွေကြောင့်ငင်းချိုင်းရဲ့လုပ်ငန်းစဉ်ကိုထိခိုက်စေနိုင်သလားဆိုတာကိုလည်းပြောပြပေးမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေကြောင့်နေရက်ဆွန့်ခွာထွက်ပြေးခဲ့ကြတဲ့ဒေသခံတွေနေရက်ရင်းကိုဒီကနေ့ကစလို့ပြန်နေကြပါပြီ။နိုင်ငံတကာသတင်းလွှာထဲမှာတော့အာဖဂန်နစ္စတန်နိုင်ငံရဲ့တာလီဘန်အကြမ်းဖက်သမားတွေအရေးတစ်နှစ်စာစုစည်းတင်ပြချက်တွေကိုနှာစင်ကြရမှာပါ။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မအီတန်စင်တို့ကကြီးညာပါမယ်ရှင်။
အမေရိကန်ရွေးကောက်ပွဲကိုဝင်ရောက်ဆော့ဖတ်တဲ့ရုရှားအစိုးရပဲဖြစ်ဖြစ်တခြားဘယ်အစိုးရပဲဖြစ်ဖြစ်အမေရိကန်ပြည်ထောင်စုအနေနဲ့အရေးယူသွားမှာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်
။ I think there is no doubt that when any foreign government tries to impact the integrity of our elections that
ဒီပါနိုင်ငံတခုခုကကျွန်တော်တို့ရဲ့ရွေးကောက်ပွဲရဲ့ဂုဏ်သိက္ခာကိုထိခိုက်ပြပြအောင်လှုပ်လာခဲ့တဲ့ဆိုရင်ကျွန်တော်တို့အနေနဲ့အရေးယူသွားဖို့လိုတယ်ဆိုတာကတော့တန်တရားဖြစ်เสียမလို့ဘူးလို့ထင်ပါတယ်ကျွန်တော်တို့အနေနဲ့လည်းအရေးယူသွားမှာပါလို့ NPR သတင်းဌာနကိုသမ္မတဥပမာကပြောကြားခဲ့တာဖြစ်ပါတယ်ရုရှားနိုင်ငံကကွန်ပျူတာတွေကိုခိုးဝင်တဲ့ hacker တွေဟာပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲမှာ Republican Party က Donald Trump အနိုင်ရအောင်ကူညီဖို့ရည်ရွယ်တဲ့အနေနဲ့ Democratic Party ကကွန်ပျူတာတွေကိုခိုးဝင်ပြီးတော့ Hillary Clinton ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရေးမှာကတိကောက်ဖြစ်စေနိုင်တဲ့ email တွေကိုဖွင့်ချခဲ့တယ်လို့ American ဘိုးထောက်လိုင်းရေး agency CIA ကအကောက်ချက်ချခဲ့ပါတယ်။ဒီလိုကိစ္စတွေဟာရုရှားသမ္မတ Vladimir Putin နဲ့ပါဝင်ပတ်သက်မှုမရှိဘဲဒါမှမဟုတ်သူတိုက်ရိုက်မသိဘဲတော့ဖြစ်လာစရာမရှိဘူးလို့ Emilio ထိတ်တန့်အရာရှိကပြောပါတယ်။အမေရိကန်ထောက်လိုင်းရေးအဖွဲ့တွေထဲမှာဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးအကဲဖြတ်တာတွေလုပ်နေတော့မှဖြစ်ပြီးတော့ဒီကိစ္စမှာဘသူတွေပါတယ်ဘာကြောင့်လုပ်တယ်ဆိုတဲ့အဖြေကိုအတိအကျဖော်ပြထားတဲ့နောက်ဆုံးအစီရင်ခံစာကိုစောင့်နေတယ်လို့လည်းသမ္မတဥပမာက NPR သတင်းဌာနကိုပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ရွေးကောက်ခံသမ္မတ Donald Trump ဟာရွေးကောက်ပွဲကာလတုန်းကထောက်ခံမှုပေးခဲ့ကြတဲ့သူတွေကိုကျေးဇူးတင်ကြောင်းပြသဖို့ဂျာတာရင်းနီကခီးစရင်အမေရိကန်သမ္မတ Barack Obama ရဲ့ထိတ်တန့်ပြောခွင့်ရပုဂ္ဂိုလ်ကိုလည်းဝေဖန်လိုက်ပါတယ်ထရမ့်ရဲ့ရည်တည်ချက်အပေါ်ဝေဖန်ခဲ့တဲ့အင်ပီရိုပြောခွင့်ရ Josh Arnes ကို Pennsylvania ပြည်နယ် Hashima လူမှုစုဝေးပွဲအတွက်မှာထရမ့်ကတုံ့ပြန်ပြောဆိုလိုက်တာပါ။အရေးကြီးတဲ့တာဝန်တွေယူရတဲ့အင်ပီရိုပြောခွင့်ရသူဟာမှန်မှန်ကန်ကန်စကားသတင်းစကားမပားနိုင်ဘူးလို့ထရမ့်ကဝေဖန်ခဲ့ရလဲဖြစ်ပါတယ်Trump ကိုယ်တိုင်ဟာလေသူ့အတွက် Imperial ပြောခွင့်ရကိုမကြခင်မှာကြီးညာသွားမယ်လို့မျှော်လင့်ရပါတယ်။ဒီချိန်ထဲမှာပဲ Israel နိုင်ငံဆိုင်ရာ American သံတမန်ကြီးအဖြစ်အငင်းပွားပွဲရာပုံကူတူကို Trump ကရွေးချယ်လိုက်ပါတယ်။ဒေဝါလီခံရတဲ့လုပ်ငန်းတွေအတွက်အကျိုးဆောင်ပေးနေတဲ့ရှေ့နေဖြစ်တဲ့သူလက်ရာစွန်ရင် David Freeman ကို Israel ဆိုင်ရာသံအမတ်ဖြစ် Trump ကရွေးလိုက်တာပါ။ Freeman က Israel နဲ့ Palestine နိုင်ငံနှစ်ပြည်ရှင်တွဲနေထိုင်ရေး American မူဝါဒကိုစတင်တဲ့သဘောထားရှိသူလည်းဖြစ်ပါတယ်။
စီးရီးယားနိုင်ငံလေပုံမျိုးကနေလူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနေတာတွေရက်ဆိုင်လိုက်တာကြောင့်လူတွေထောင်ထဲချီပြီးတော့ပိတ်မိနေကြပါတယ်။လေပုံမျိုးတွေကနေလူတွေကိုဘေးလွတ်ရာကိုတည်ဆောင်ပေးနေတဲ့ရင်တန်းတွေနားမှာတောက်ကြနေကပောက်ကွဲမှုဖြစ်တဲ့အသံတွေကြားခဲ့ရပါတယ်။တဘုံတွေဘက်ကအစိုးရနဲ့အပြစ်ရသဘောတူညီမှုကိုချိုးဖောက်ခဲ့တယ်လို့စီးရီးယားအစိုးရပိုင်းသတင်းတွေကဆိုပါတယ်။လူတွေကိုဘေးလွတ်ရာဘယ်တော့ပြန်ပြီးတော့ရွှေ့ပေးနိုင်မလဲဆိုတာကတော့အရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်နေပါတယ်။စီးရီးယားနိုင်ငံမှာတနိုင်ငံလုံးပြစ်ခတ်ရစရေးဖြစ်ပေါ်လာဖို့ရည်ရတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအသစ်တွေစတင်နိုင်ဖို့အတွက်ရုရှားနိုင်ငံကတူရကီနဲ့လှုပ်ဆောင်နေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအစောပိုင်းမှာပြောကြားခဲ့ပါတယ်။ရုရှားသမ္မတပူတင်ကသူနဲ့တူရကီသမ္မတရေဂျက်တိုင်အာရိုဝန်တို့ ဆီးရီးယားဆိုရနဲ့တိုက်ခိုက်နေကြမှာစစ်ဆေးဆွေးနွေးမှုတွေလုပ်ဖို့အဆိုပြုခဲ့တယ်လို့ဂျပန်နိုင်ငံကိုရောက်ရှိနေစဉ်အတွင်းမှာတောက်ကြနေကပြောကြားခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲကိုတော့ကာဇက်စတန်နိုင်ငံအစတနာမြို့မှာကျင်းပသွားနိုင်ရရှိပါတယ်။ရုရှားနဲ့တူရကီတို့ကစီစဉ်တဲ့အပြစ်ခတ်ရစဲရေးသဘောတူညီမှုအရလက်ပေါ်မျိုးကနေလူတွေထောင်ထဲချီပြီးတော့ကြာသပတေးနေ့ကထွက်ပြေးခဲ့ကြပြီးတဲ့နောက်ထပ်ရဲသားတွေမျိုးကနေထွက်ဖို့ပြင်ဆင်နေတဲ့အချိန်မှာရုရှားသမ္မတပူတင်ကခုလိုပြောလိုက်တာဖြစ်ပါတယ်။အလက်ပေါ်မျိုးအခြေအနေတွေကိုဆွေးနွေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးကိုလည်းတောက်ကြနေ့မှာကျင်းပသွားဖို့ရှိနေပါတယ်ခင်ဗျာ
။ရုရှားပေါ်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုနောက်6လတိုးဖို့ကြာသပတေးနေ့တွေကဘရပ်ဆယ်မြို့မှာကျင်းပတယ်ထိပ်သီးညီလာခံမှာဥရောပသမ္မတခေါင်းဆောင်တွေကသဘောတူကြတူခဲ့ကြတယ်လို့ EU တာဝန်ရှိသူတွေကပြောပါတယ်။ EU ရဲ့ညီညွတ်မှုနဲ့ရှေ့နာကက်အပေါ်မေးခွန်းထုတ်စရာဖြစ်နေခြင်းမှာပဲ။အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ရဲ့ခက်ခဲတဲ့နှစ်တစ်နှစ်အဆုံးသတ်ခံနေ့မှာကျင်းပခဲ့တဲ့တရကြအစည်းအဝေးပွဲကတော့ကြာသပတေးနောက်ပိုင်းအထိကျင်းပခဲ့ရပါတယ်။ရုရှားပေါ်ပိတ်ဆို့မှုဆက်ထားဖို့ဆုံးဖြတ်ချက်ဟာအံ့ဩစရာတော့မကောင်းပါဘူး။ဒီတစ်ပတ်အစောပိုင်းတော့မှပဲဂျာမန်ဝန်ကြီးချုပ်အန်ဂျလာမာကဲနဲ့ပြင်သစ်သမ္မတဖရန်ဆွာအိုလွန်တို့တွေ့ဆုံပြီးတော့ယူကရိန်းရင်းနဲ့ပတ်သက်လို့ဘယ်လာရုစ်နိုင်ငံမင်းစ်မြို့မှာရထားတဲ့သဘောတူညီချက်ကိုရုရှားနိုင်ငံကလိုက်နာဖို့ပြက်ကွက်နေချိန်မှာပဲရုရှားပေါ်တန်ခတ်ပိတ်ဆို့မှုတွေတက်တန်းတိုးဖို့ထောက်ခံမယ်လို့ပြောခဲ့တာပါ။ဂျာမနီနိုင်ငံပါဝင်ဥရောပကရင်းနှီးမြှုပ်နှံသူတွေနဲ့ဆွိုင်းအင်ဆိုင်ယာစီးပွားရေးလုပ်နေသူတွေကတန်ခတ်မှုတွေကိုရုတ်သိမ်းပေးဖို့ဖိအားပေးနေချိန်မှာပဲအခုလိုဆုံးဖြတ်ချက်ထွက်လာတာပါ။
ယူအေဗီကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင်
ဒီရီကနေတောက်ကြနေညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါဗျာ။ရခိုင်ပြည်နယ်မောင်းတော်ဒေသမှာဖြစ်ပျက်နေတဲ့အကြမ်းဖက်တိုက်ခိုက်ခံရမှုအခြေအနေနဲ့နယ်မြေရှင်းလင်းအခြေအနေတွေကိုကွင်းဆင်းသတင်းယူနိုင်ဖို့နိုင်ငံပိုင်ရုပ်သံသတင်းဌာနတွေအပါအဝင်တခြားလွတ်လပ်တဲ့ပြည်တွင်းပြည်ပသတင်းဌာန23ခုကိုဒီဇင်ဘာ19ရက်နေ့ကနေ22ရက်နေ့အထိစစ်တပ်ရဲလုံခြုံရေးတပ်ဖွဲ့တွေနဲ့အတူမြေပြင်မှာသတင်းယူခွင့်ပေးသွားမယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးက VOA ကိုပြောပါဗျာ။
လုံးလုံးရေးရသွားမယ်။အင်းမရရေးသွားရင်လုံးလုံးမသားလို့မရဘူး။စက်နေတက်သွားမယ်။အဓိကသွားတဲ့ journalist တွေလေးရနေခြင်းမို့အစိုးရကံတော်ပိုင်းနောက်ရဲတပ်ဖွဲ့ပိုင်းတခါကြီးငယ်အစိုးရပိုင်းအဲ့ဒါတွေအကုန်လုံးကျွန်တော်တို့ညှိနှိုင်းပြီးတော့ဖိလုံးမဲ့အဖွဲ့အတွက်ဘယ်နည်းပင်နေရာဘယ်နည်းပင်နေရာပြောပြီးသွားမှရမှာ။ဟိုအကြမ်းတက်တဲ့ဆံမှုဖြစ်ပြီးတော့ဆက်ဆက်တစ်စင်ရှင်းနေတဲ့မောင်တော်ကိုအဓိကပါ
ပြည်တွင်းပြည်ပသတင်းဌာနတွေအနေနဲ့မောင်းတော်ဒေသမှာအခုလိုသတင်းယူခွင့်ရတာဟာဒါပထမဦးဆုံးအကျင့်ဖြစ်ပါတယ်။နေမြရှင်လင်းရေးစစ်စင်မှုတွေအတွင်းတရားဥပဒေမဲ့တက်ဖြတ်တာမျိုးသမီးတွေပေါ်အာရမကျင့်တာရွာတွေကိုမိရှုဖျက်ဆီးတာစတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစစ်တပ်နဲ့ရဲလုံခြုံရေးတွေကကျူးလွန်နေတယ်ဆိုပြီးတော့နိုင်ငံတကာအစိုးရတချို့နဲ့လူခွင့်ရေးအဖွဲ့တွေကဝေဖန်ပြစ်တင်မှုတွေပေါ်ထွက်ခဲ့ပြီးတဲ့နောက်မြန်မာအစိုးရကမောင်းတော်ဒေသမှာအခုလိုသတင်းယူခွင့်ပေးလိုက်တာဖြစ်ပါတယ်။သတင်းယူရမှာအစိုးရကသတ်မှတ်ထားတဲ့နေမြတွေအတွင်းမှာပဲလုံခြုံရေးတပ်ဖွဲ့တွေနဲ့အတူသတင်းယူရမှာဖြစ်ပါတယ်ခင်ဗျာ။
ရုရှားသမ္မတဗလာဒီမီယာပူတင်ဟာဒုတိယကမ္ဘာစစ်ပြီးဆုံးချိန်ကတည်းကနှစ်နိုင်ငံကြားတရားဝင်ငြိမ်းချမ်းရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ရေးမှာဟန်တာဖြစ်နေတဲ့နေမြင့်အငင်းပွားမှုပြဿနာကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့နှစ်ရက်ကြာတွေ့ဆုံဆွေးနွေးဖို့ဂျပန်နိုင်ငံကိုရောက်လာခဲ့ပေမဲ့လည်းထူးထူးခြားခြားဘာရလက်မှတ်မရပဲခရီးစဉ်ဆုံးသတ်ခဲ့ပါတယ်ဂျပန်အနောက်တောင်ရက်ကရေပူစမ်းပန်းဖြေစခန်းမှာတွေ့ဆုံစကားပြောပြီးနောက်တနေ့တောက်ကြနေမှာပဲခေါင်းဆောင်နှစ်ဦးတို့ကတိုကျိုမြို့မှာတွေ့ဆုံခဲ့တာပါမျိုးတော်မှာတော့အမျိုးသားရေးဝါဒီဆန္ဒပြသူတွေကိုထိတ်တိစည်းဝေးနာမကတ်နိုင်အောင်ရဲတွေကဆောင်ရွက်ခဲ့ရပါတယ်ဒုတိယကမ္ဘာစစ်အပြီးမှာဆိုဖီယက်တပ်ဖွဲ့တွေရဲ့တိမ့်ပိုက်မှုတွေကြောင့်ဒေသခံဂျပန်18,000နေရဲဆုံးခွာခဲ့ရတယ်ပစိဖိတ်အနောက်ဘက်ကတောင်ကူရီလ်ဂျွန်းတွေကိုပြန်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာပါကျွန်းနေပိုင်ဆိုင်မှုပေါ်အငင်းပွားမှုတွေကြောင့်ဒုတိယကမ္ဘာစစ်နောက်ပိုင်းမှာနှစ်ဖက်အကြားငြိမ်းချမ်းရေးသဘောတူညီချက်မရဘဲဖြစ်ခဲ့ရပါတယ်
ဖိလစ်ပိုင်ဆိုရအဖွဲ့ဝင်ကြီးတောင်ကနေဒုသမ္မတနှုတ်ထွက်လိုက်တာကြောင့်မွေးစေဝါသုံးဆွဲသူတွေကိုတေလောက်တဲ့အထိဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာဒေးနှိမ်နင်းနေတဲ့အပေါ်မှာစန့်ကျင်တာတွေပို့ပြီးတော့လှုပ်လာဖို့ရှိနေပါတယ်။ဒါပေမဲ့လက်တွေ့မူဝါဒအပိုင်းမှာတော့တိတ်ပြီးတော့အပြောင်းလဲဖြစ်လာမယ်လို့မြူဆပါဘူး။သမ္မတဒူတာဒေးကသူမကိုအစိုးရအဖွဲ့အစည်းအဝေးတွေမတက်ရောက်ဖို့ပြောကြားပြီးတဲ့နောက်ဖိလစ်ပိုင်ဒုသမ္မတလန်နီရိုဘရီဘိုဟာအိုအိမ်ဝင်ကြီးယာဒူးကနေအကူလအတွင်နှုတ်ထွက်ခဲ့တာဖြစ်ပါတယ်။ တမဒူတာတေးရဲ့မွေးစေးရောင်းဝယ်သုံးဆွဲသူတွေပေါ်နေနေနေတာနဲ့ပတ်သက်ပြီးတော့သူမကဝေဖန်လာခဲ့တာဖြစ်ပြီးတော့ဒီနေနေမှုတွေအတွက်မှာလူ9000လောက်တေဆုံးခဲ့တယ်လို့သူမရဲ့ဒူးတမဒရုံကခမန်းပါတယ်သူတမဒမဖြစ်ခင်တပေါင်းမျိုးရဲ့မျိုးတော်ဝန်အဖြစ်22နှစ်ကြာလောက်ခဲ့တဲ့အတွက်မှာသူကိုယ်တိုင်လူတွေကိုတတ်ခဲ့တယ်လို့တလလနေ့ကပြုလုပ်တဲ့စီးပွားရေးဖိုရမ်တစ်ခုမှာတမဒဒူတာတေးကပြောပါတယ်ဖိလစ်ပိုင်ဒူးတမဒရိုဘရီဘိုအနေနဲ့ဖိလစ်ပိုင်နိုင်ငံတဝန်းလှည့်လည်ပြောကြားသွားမှာဖြစ်ပေမဲ့သမရဒူတာတေးရဲ့မွေးစေးနေမှုနဲ့ပတ်သက်ပြီးတော့လူတွေကဆက်ပြီးတော့ထောက်ခံနေမှာဖြစ်တယ်လို့စင်ကာပူအမျိုးသားတက္ကသိုလ်ကပူးတွဲပါမောက်ခအက်ဒဝါဒိုအာရာကပြောပါတယ်ဖိလစ်ပိုင်နိုင်ငံမှာအာနာချိန်ခွင်ရှာညှိတဲ့အနေနဲ့သမရနဲ့ဒူးသမရတွေကိုတီးကြားရွေးကောက်တင်မြှောက်ကြတာဖြစ်ပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံကအလိုရှိဆုံးပုဂ္ဂိုလ်တယောက်ဟာဘုံလုံရမှာကျွမ်းကျင်တဲ့ကွန်ပျူတာပညာရှင်တယောက်လည်းဖြစ်ပြီးတော့စီးရီးယားမှာရှိတဲ့ IS တပ်ဖွဲ့တွေနဲ့ပူးပေါင်းပြီးအခုခါမှာတော့မွေးရည်မီမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်အောင်ညွှန်ကြားနေတယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါတယ်အင်ဒိုနီးရှားနိုင်ငံမှာမွေးဖွားခဲ့တဲ့ Baron Naim ဟာအင်ဒိုနီးရှားနိုင်ငံမှာမတိမငိမ်ဖြစ်အောင်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ကြံစီမှုတွေနဲ့ဆက်သွယ်နေတယ်လို့အာနာရှင်တွေကပြောပါတယ်အာနာပိုင်တွေကပြောပါတယ်စစ်သွေးကြောအဖွဲ့ကမြို့တော်ဖြစ်အခြေစိုက်ထားတဲ့စီးရီးယားနိုင်ငံရက်ကာမြို့က ISD ကြားမှာရေးပန်းစားတဲ့Telegram ကျင်းနဲ့ application ကိုတုံးပြီးတော့ Indonesia နိုင်ငံက IS အဖွဲ့ရဲ့စစ်စင်ရေးတွေကိုညွှန်ကြားနေတယ်လို့သတင်းတွေထွက်နေတဲ့အကြောင်းကို Indonesia အာဏာပိုင်တွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကောင်က Jakarta မြို့တော်မှာဖော်ထုတ်နိုင်ခဲ့တဲ့ကြံစီမှုကိုနောက်ွယ်ကကြိုးကင်သူဟာအသက်33နှစ်အရွယ်နိုင်ဖြစ်တယ်လို့ဆွဆွဲထားတာပါ။မြို့တော်ကထင်ရှားတဲ့နေရာတွေကိုပြင်ပထားတိုက်ခိုက်ဖို့စီစဉ်နေစမှာအသေးခံဘုံခွဲမဲ့သူအဖြစ်တမ်းရရှိသူအမျိုးသမီးတို့ဦးနဲ့ IS အဖွဲ့ကိုထောက်ခံသူတို့ဦးတို့ကိုဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းအင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်
။နာဇီကောင်းဆောင်အက်ဒော့ဖ်ဟစ်တလာကိုမွေးခဲ့တဲ့အိမ်ကိုသိမ်းယူဖို့ဩစတြီးယားအစိုးရကသဘောတူလိုက်ပြီးအဲ့ဒီအိမ်ကိုမဖျက်ဘဲပရဟိတလုပ်ငန်းတစ်ခုအခြေစိုက်ဖို့အတွက်လှုံ့ဆော်သွားမှာဖြစ်ပါတယ်။ဩစတြီးယားပြည်ထရေးဝန်ကြီးကအဲ့ဒီအင်ပန်ရှင်စီကနေတိမ့်ဖို့အစိုးတင်သွင်းခဲ့တာကိုလွှတ်တော်အမတ်တွေကတခဲနဲ့ထောက်ခံခဲ့ကြပြီးတဲ့နောက်တရက်အကြာကြာသပတေးနေ့ကဩစတြီးယားအစိုးရကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဩစတြီးယားနဲ့ဂျာမနီနယ်စပ်မှာရှိတဲ့အဲ့ဒီမြို့ကလူမင်းနဲ့အဲ့ဒီအိမ်ကိုပိုင်ရှင်ကရောင်းဖို့ညှဉ်းဆန်းခဲ့တာဖြစ်ပါတယ်။အခုလိုလုပ်တဲ့အတွက်ဒီအိမ်နဲ့ပတ်သက်ပြီးတော့နှစ်ပေါင်းများစွာတရားရင်ဆိုင်နေရတာလည်းအဆုံးသတ်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။
တော့ကြနေ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မအီတန်စင်တို့ကြီးညာပေးသွားတာပါအခုသတင်းလှတွေဇက်တိုက်ထုတ်လွှင့်ပေးမယ့်အထက်မှာတော့ကချင်လက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရစစ်တပ်တို့ရဲ့တိုက်ပွဲအခြေအနေနဲ့စာပြရစီရှင်ကချင်လွတ်လပ်ရေးတပ်ဖွဲ့ KNA ဌာနချုပ်လိုက်ဇာနာကတက်စကန်တွေနဲ့ဆွန်ဘရာဘွန်မန်စီစတဲ့မြို့နယ်က KIA တက်စကန်အနည်းဆုံး၄-၅နေရာလောက်ကိုအစိုးရတပ်မတော်ကလေတပ်ကိုပါတုံးပြီးတော့ဒီကနေ့မနက်ကစပြီးထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ကချင်ပြည်နယ်အတွင်းခုလိုထိုးစစ်တွေစတင်လိုက်တာကြောင့်စစ်ပွဲတွေပြန်လည်ပြင်းထန်လာမှနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ထိခိုက်မှာကိုပြည်သူတွေနဲ့ငြိမ်းချမ်းရေးအကျိုးဆောင်ဘွဲတွေကစိုးရိမ်မှုတွေရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်အတွင်းမြန်မာစစ်တပ်ကထိုးစစ်တွေကိုဒီကနေ့မနက်အစောပိုင်းကစတင်လိုက်တာဖြစ်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေကိုကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥရမိုင်ခွန်ချာကအခုလိုပြောပါတယ်
။ဒီမနက်တနားကျော်လောက်ဒီကနေ့ပြတော့မှအဲ့ဒီလိုက်စာနီးတော့မှရှိခဲ့တဲ့ရင်းကိုတော့28တော့28တော့ပေါ့လေ။အဲ့ဒီနေရာမှာတော့လက်မရှိတဲ့နဲ့ဖြစ်တယ်။နောက်ပြီးတော့မနက်ပိုင်း9နာရီကျော်လောက်မှာတော့ကြီးတော်နဲ့လိုက်ပေါ်မှာတွေကကြက်လီနေနဲ့နခေါလရှိရှိပြီကွကျွန်တော်တို့ကြည့်တော့ဒီကနေတွေ့နေရတဲ့ဆက်သွားကြတော့မှတပ်ပစ်ပစ်တန်တန်လာတာပေါ့လေ။နောက်ပြီးကိုတမဟာတဲ့ဟိုတရင်ဒီအဲ့ဒီနေရာမှာတို့အမှလူတွေနဲ့ဖြစ်တာတော့လက်လက်ရှိဖြစ်တာတော့ခုဖြစ်နေဆိုတာကြားရတယ်ဗျာခု။တမဟာတဲ့ဆိုတာစံပြဘုံကမှာအဲ့မျိုးတွေကကြည့်ကြည့်ကြတော့ဖြစ်နေတယ်ဗျာကျွန်တော်တို့စီးပွားဘယ်လိုလုပ်ရမှာလဲမသိ
။ဒီတိုက်ခိုက်မှုဟာ KIA အပါအဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့၄ဘွဲ့ကရှမ်းပြည်နယ်အရှေ့မြောက်ဒေသကိုထိုးစစ်ဆင်ခဲ့ပြီးတဲ့နောက်ကချင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်ကပြန်လည်ထိုးစစ်ဆင်တဲ့တိုက်ခိုက်မှုလည်းဖြစ်ပါတယ်။ထိုးစစ်တွေကြောင့်ပြိပခတွေပုံပိုကြီးထွားလာမှာကိုစိုးရိမ်ကြောင်းလည်းဦးလမိုင်ခွန်ကြားကဆက်ပြောပါတယ်။
အခုဒီခါတိုင်းကြတော့ဒီစခန်းတစ်ခုနှစ်ခုလောက်ပဲအဲဒီမရေတိုက်တာရှိတယ်အခုကနှစ်သုံးလေးငါးနေရာရှိနေတယ်အဲဒီတော့တောက်လျှောက်ကတပိတ်ခဲပေါ့လေဒီနေရာစောက်ဒီလက်ကစပြီးတော့အမှဒီစစ်စင်တိုက်ခိုက်နေတာကျွန်တော်စားစားတင်ရတယ်ကြာအဲအခုဒီလိုသာဆက်ပြတ်လဲဆိုတော့ဒီရှေ့အတွက်တော့ကျွန်တော်တို့အများကြီးဆုံးရှုံးရှားရှိကြပါလို့ဟိုဘက်ကလည်းဒီဟိုဘက်ကလည်းပဲ
အခုနောက်ဆုံးထိုးစစ်တွေနဲ့ပတ်သက်လို့မြန်မာတမ်ပရိုဘက်ကတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌလည်းဖြစ်အရင်ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ဒုက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာတူးကြကတော့သူ့အမြင်ကိုအခုလိုပြောပါတယ်။ကျေးဇူးတင်ပါတယ်။ဒီမရတော့အပြာလာတိုက်ပွဲတော့ဖြစ်လာပါတယ်။ဘာလို့လဲ?ဥပဒေကတော့ဒီ
ဒီရက်ကြွားရေးကြည့်တယ်။ဒါဒီဥရရဲ့သူစစ်စင်တာမရဖို့ဆိုတော့ပဲလေ။အတားအမြန်သူစစ်စင်ပြန်စင်တယ်။အချင်းရဲ့အပြာမှာဖြစ်လာလို့ရှိရင်စက်ပွဲကိုပြီးရပြလာမယ်။ပူပြီးကျင်းထလာမယ်။အဲ့ဒီသဘောတော့ရှိတာပါ။အဲ့ဒါဟိုသူစစ်မရတော့ရင်းချမ်းရေးလာလာဆိုတော့ရင်းနေစရာဖြစ်တယ်လေ။ပြည်ရင်းချမ်းရေးတိစောက်ဖို့အတွက်ဆိုရင်အနည်းဆုံးယာယီပြစ်ခတ်ချက်ဆဲရေးကိုကြီးညာဖို့လိုအပ်
ဒီလိုတိုက်ခိုက်တာဟာအစိုးရတပ်မတော်ဘက်ကကချင်ပလောင်စားတဲ့ဒေသတွေမှာထိုးစစ်ဆင်နေတဲ့အတွက်တံပြန်တိုက်ခိုက်တာလို့လဲတိုင်းဒေသလက်နက်ကိုင်တွေဘက်ကသတင်းထုတ်ပြန်ပါတယ်ဒီကိစ္စဆုံးရှုံးမှုမြန်မာခဲ့တဲ့ဒီတိုက်ပွဲဟာဒီကနေ့ထိလည်ငြင်းအေးသွားတာရှိသေးပဲကြိုးစားတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေပြီဒီကနေ့မှာတော့ကချင်ပြည်နယ်အတွင်းကိုအစိုးရတပ်မတော်ဘက်ကထိုးစစ တွေနဲ့တိုင်းသားမဟာမိတ်အဖွဲ့တွေတွဲဆုံမှုတရုတ်အစိုးရကစီစဉ်ခဲ့ပေမဲ့နှစ်ဖက်ညှိနှိုင်းမှုမပြေလည်တာကြောင့်တွဲဆုံဆွေးနွေးနိုင်တာမရှိခဲ့ပါဘူး
။ကချင်လက်နက်ကိုင်အဖွဲ့ကိုအစိုးရတပ်ကထုတ်စစ်ဆင်နေတဲ့အခြေအနေကိုကိုမိုးစောပြောပြသွားတာပါ။ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတော့မြမတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြားစစ်ရေးပြိပခါတွေအတွင်တရုတ်နိုင်ငံတဲကိုထွက်ပြေးတင်းရှောင်နေကြတဲ့မူဆာခရိုင်မုံကိုနဲ့ဖောင်းဆိုင်ဒေသခံရွာသားတွေဒီကနေ့ကစပြီးတော့နေရက်ကိုပြန်နေကြပါပြီ။ဒေသခံပြည်သူစစ်အဖွဲ့နဲ့ဒေသခံမြမတပ်မတော်အာဏာပိုင်တို့ညှိနှိုင်းပေးခဲ့ကြပြီးတဲ့နောက်မှာအခုလိုနေရက်ရင်ပြလာနိုင်ကြတာဖြစ်ပါတယ်။ဆက်သွယ်ဆောင်စမ်းထားတဲ့ VOA သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရှမ်းပြည်နယ်ရှေးမြောက်ဒေသဘက်မှာဖြစ်ပွားခဲ့တဲ့စစ်ရေးတင်းမာမှုကာလအတွင်းတရုတ်နိုင်ငံတဲထွက်ပြေးတိမ်းချောင်နေရတဲ့ဖောင်းဆိုင်ဒေသစစ်ဘေးရှောင်တွေဟာဒီကနေ့မှနေရာရင်းကိုပြန်နေကြပြီလို့စစ်ဘေးရှောင်တွေနဲ့အတူပါလာတဲ့ဖောင်းဆိုင်တိုက်ခတ်တော်ရဆရာတော်ဦးစင်ဟန်လာကပြောပါတယ
်ဒီပြည့်နဲ့တော့အားလုံးကြည်ကြော်မှုတွေအားလုံးကတော့ခေါ်ပြီးကြအဲ့ဒါနဲ့ကျွန်တော်တို့အခုပြန်ပြီးပြည့်ပြည့်အနေနဲ့မှဒီထဲဝင်ပြီးဖောင်းဆိုင်တရားအញ្ញံဘာလို့တော်တော်များများတော့အခုဝင်နေပြီးခမန်းချေကကျွန်တော်တို့ဖောင်းဆိုင်ရွာ900လောက်တော့ပြန်ရောက်ပြီကြဟိုဘက်အရှိချမ်းကျွန်တော်ပေါ်အုပ်စုကလည်းပေါ်ဝေါရွာတရွာပဲမပြန်သေးဘူးတလေးရွာရအားလုံးကပြန်ရောက်ပြီပေါ့
ဖောင်းဆိုင်စစ်ဘေးရှောင်တွေကိုဒီဇင်ဘာလ14ရက်နေ့ကစပြီးလက်ခံနေပြီးဖြစ်ပေမဲ့ဒေသခံတွေပြန်ရေးမှခတ်တွေ့နေတဲ့အခြေအနေကြောင့်ဖောင်းဆိုင်ပြည်သူ့စစ်အဖွဲ့နဲ့ဒေသခံမြန်မာတပ်မတော်အာဏာပိုင်တို့ကနေညှိနှိုင်းလှုပ်ဆောင်မှုကြောင့်အခုလိုပြန်နိုင်တာဖြစ်တယ်လို့ဦးစင်ဟန်လာကပြောပါတယ
်အခုဂျီဝါမူးကိုတိုင်ဒီကနေဖောင်းဆိုင်ပြည်သူ့စစ်ကနေပြီးတော့မှတာဝန်ခံပြီးတော့မှကျေးရွာအုပ်စုဥက္ကဋ္ဌတွေကျေးရွာဥက္ကဋ္ဌတွေကိုပြောပေါ်ပြီးပြီးတော့မှကျွန်တော်ဒါပြည်သူတွေဖြစ်ဆိုတဲ့အကြောင်းကိုစတေချာပြန်ပိုင်ပြည်စည်းနေပြီးတော့မှပြင်ပြပြပြီးမယ်ဆိုပြီးမှတို့ခေါ်လိုက်တာဖြစ်ပြီပြည်သူတွေအိမ်မာရင်လာရှိနေပြီးတော့မှကျွန်တော်ဒီနေ့ပြန်ထိုင်ပြီးတော့မှဒီခံကပြပုံစံမျိုးနဲ့ကျွန်တော်ပြန်ကြည့်ดูလေးဖြစ်တဲ့အကြောင်းပြန်ကြည့်ဆွေးနွေးကြပြန်ဆောင်ရွက်ပေးမယ်လို့ပြောပါလိမ့်မယ်
ဖောင်းဆိုင်စစ်ဘေးရှောင်တွေအနေနဲ့တိုက်ပွဲကာလအတွင်းတရုတ်နိုင်ငံအတွင်းကိုတရားမဝင်လမ်းကြောင်းကနေဝင်ရောက်ခဲ့တာဖြစ်ပြီးအခုလိုနေရရင်ပြန်ရေးမှာမွန်ဂိုကိုရောက်ဖို့တရုတ်နိုင်ငံကမဟိုင်းစစ်စေးရေးဂိတ်ကိုဖြတ်သန်းဖို့အတွက်တရားဝင်အထောက်အထားလက်မှတ်မရှိတာကြောင့်ပြီးခဲ့တဲ့ရက်တွေမှာခက်သွေးနေတာလည်းဖြစ်ပါတယ်
ပေါင်းဆိုင်ဒီဝန်ကျင်ရွာလေးဖြစ်တဲ့ရှောက်ရွာမိုင်းရန်ပန်ငူရကျေးရွာသားတွေအနေနဲ့နေရပြန်ဖို့ပြင်ဆင်နေကြပြီဖြစ်ပေမဲ့မန်စီပန်ဝါလောင်နီချီနောင်ကျန်နောင်ဖားတိရခန့်ရွာသားငါးရာကျော်ဟာတရုတ်နိုင်ငံတွင်မှာစစ်ပြေးဒုက္ခတွေဖြစ်နေတောင်တင်နေစဲလဲဖြစ်ပါတယ်
တိုက်ပွဲကာလတွင်စစ်ရေးပဋိပက္ခအပြင်းထန်ဆုံးဖြစ်ပွားခဲ့တဲ့မူဇဲခရိုင်မုံကုမြို့ကစစ်ဘေးရှောင်6000ကျော်ဟာအိမ်ပြောင်ရောက်နေပြီလို့မူဇဲခရိုင်အသွေးသွေးအုပ်ချုပ်ရေးဦးစီးဌာနကဦးစီးရာရှိဦးစော်မင်းကပြောပါတယ်။ဘုပ္ပကနေလည်းပြောင်းဝင်တာ6000ကျော်သောအရွယ်သူ့ရဲ့လူဦးရေစီးရင်းရသွင်းတော့12000ကျော်လို့ရှိမှာပေါ့၄000ကျော်တော့ပြောင်းဝင်မှုကြံနေသေးတယ်လား။လက်ရှိမုံကုဒေသကို
Tapwe, Jakaitamro EE, Yama Muramia, Timogrete, Mahamitamro, MNDEE, Kugan Tapwene, Yamatamro, Japi Boka, Taipo Edwe, Mongu, Ponsa, and Tiraka, Natani Baha, Tioning and Hego, Tenshaw Nikayarawa, Tisimala, Lia Niga Salu, Mongu di Dago, Yamatamrogani, Pianle, Tenshaw Nangabi, a Kulu Sipi Shang, Nia Yingo, Piani Jara, Lepsipare. Shamin and Shemel de Rabaga, Sipi Shangri, Niaku Pian and Vipi met. Shamin and Miapuan de Daga, Namadu, Mando, Lashu, Chaume, Longchu, de Rabamaro, Miapuan Mahameta Puene, Yamatam Roruja, see ye ten money's etching in the jaw. Sipi Shangri, Nia Yingu Mapiana and Dira Chini Machini Valacamia.
Torashinashi. Yango Mio Bawin, Yamanang and Nia Dotom Yamama, Yasuin Mugin the Dinu, Nisin Yasa Jani Mini Yavare. Do see I Muri, Pipoa Niraha, Sibuai Mepile Mujangla. Diauri, Sumoyema, Ane Jetwi Shinilula, Surau. Lames and Ninia, Dayali Line Sizema, Sunuima Pipari. Dora Shinui Nineo, Yasuin Muri, Yo Babu, Dre, Peniarima, Pubimbo, Lu and Nidelu, Yusa Vadle. Barrigo Pubian seeds in the less Surarigo Sunubu Pekovarishin. Bowen Sunilure Dorashin in Nine, VOE phone number. Did Nitonia need don't shinning Nangangaleo call you be? Satwea met telephone number go jutin people Luyavare. Diali line Sunure Tema, VOE got telephone and call you Satwe Mapipare. Gorai Mapa when I do re Ninele, email never pipi, a tan fine never pipi, VOE email Lisa. Bummies at VOA News Top Gongo Chotin Pepo Tanai Marishi, Daya Lila is season up to the Marishi.
Munapasan in Daya Lila, my bow and soon is about Taman Peko Viazishi. A good Nangaraga drain water will go beyond Yapi Baume. Natasakunema, Afghanistan, drink a Taliban re and Nita Bobido, Susie Kai Malare and Nita Shinivare, Druye, Jinja Jadrigo Jimesuye, Taliban Gonsa Muha, Pakistanani, Afghanego, Bianchi, Bianchi near you, Lavilo, Yongji Nirago, Triavare, Afghan Suyagaro, Dibioso Jago, Ninso, Tabi Mele, Lamen Nimaro, Jotin Pisin, Takeham Shire, Afghan Suyatre, Taliban Ye Bobido, Ketri Lana and Nita Pipare, Pakistan Nanga, Vue Islam Mavamu. Down Asha Burugani, Isha Tanzim Yatrin Lago, Matangi Taga Piopiava Mission.
Dinicaro, Taliban the Pony Pianle Tachua Ladin Nilu, Soya Mava. Taliban Ugan and get one toasted racing at the loo, Murigo, we are Piesi, Pine Muro Dreamale, Chinchamudi, Lokeraba, Pakistan, Afghanistan, the Yone, American Piran Zuru, Bowin, Lina Puega, Taliban Ugo, Ninja Yi Sunibuema, Bowin Yi, Dinema Sabiro, Siyo, Piampia, Kesavare. Tabimele, Afghanistan, and Pakistan, Uja, the Pomadura Chow, Dim Yolinja Driga, Kamyam Yam, Yakweke Yavare. Taliban Togo, Pakistan, at Taupanide, Supiro, Afghan Becca, Pietim Hurile, Dula, Kevare. Mila, Dream, American, yet waiting tone at Kamucha, Taliban Council, Mula, Ekta, Manso, Tisong Kevare. Taliban Council, them, Mula, Hiba, Tula, Akon Zadaga, Taikaye Becca, Damuto, Surate. ဘာသာရေးခေါင်းဆောင်ပညာတတ်တူဖြစ်ပါတယ်။ဒါကြောင့်လည်းသူရဲ့အရှိန်အဝါဩဇာကိုတိစောက်တဲ့အနေနဲ့စစ်ပွဲတွေကိုအရှိန်မြင့်ခဲ့တာပါ။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေမှာတော့တပ်သားတွေကိုထိန်းထားနိုင်မှုအခက်တွေ့ခဲ့ကြပါတယ်။နိုင်ငံတွင်တိုက်ခိုက်မှုတရားကျော်အတွင်းလုံခြုံရေးတပ်ဖွဲ့ဝင်200ကျော်တေဆုံးခဲ့ရမှုနဲ့အတူအာဖဂန်တပ်ဖွဲ့တွေအတွင်းတပ်ကိုဆုံးခွာထွက်ပြေးမှ ပြောပါတယ်။ညီတို့အဖွဲ့ရဲ့ပြောခွင့်ရ Charles Cleveland ကအခုလိုပြောပါတယ်။
If these small unit leaders who are not providing ammunition to their soldiers, they're not providing.
တဆိတ်ခေါင်းဆောင်တွေကတပ်ဖွဲ့ဝင်စစ်သားတွေကိုလက်နက်ခဲယမ်းမပေးဘူး၊စစ်နေအိတ်ခါမပေးဘူး၊အတုံးဆောင်ပစ္စည်းတွေမထောက်ပံ့ဘူးဆိုတော့စစ်သားတွေကလည်းငါတို့ကဒီလူတွေအတွက်ဘာကြောင့်တိုက်ပေးရမလဲဆိုတာမျိုးသူတို့ကိုသူတို့ပြန်ပြီးတော့မိကုံထုတ်လာကြပါတယ်။ဘာကြောင့်ဒီလူကိုဆက်ပြီးတော့လုံးအောင်မလဲဆိုတာမျိုးဖြစ်လာပါတယ်
။တိုက်ပွဲတွေအတွင်းမှာအာဖဂန်တပ်ဖွဲ့ဝင်9500ကျော်ဆုံးရှုံးခဲ့ရတာပါ။အာဖဂန်ဆိုင်ရာအမေရိကန်တပ်ဖွဲ့တွေရဲ့တပ်မှုဗိုလ်ချုပ်ကြီးဂျွန်နီကိုဆန်ကတော့ဒီနှစ်ကုန်ပိုင်းအထိသူ့ရဲ့စစ်ဆေးချက်ထဲမှာအကောင့်ဘက်ကရှုမြင်သုံးသပ်ထားပါတယ
် So this year they went in with a campaign plan called Operation Shafak executed it largely
ဒီနှစ်မှာတာလီဘန်တွေကရှဖူစစ်စင်ရေးလုပ်ခဲ့ပါတယ်ဇူလိုင်လကုန်ပိုင်းမှာအများအပြားကိုခြေမုံနိုင်ခဲ့ပါတယ်ဩဂတ်လအစောပိုင်းမှာလည်းရန်သူဘက်ကနေနိုင်ငံတွင်းကပြည်내မျိုးတော်တွေကိုသိမ်းဖို့ရှစ်ကြိမ်ကြံစည်ခဲ့တာပါဒါပေမဲ့တခုမှမအောင်မြင်ခဲ့ပါဘူး
အဖဂန်ဆိုရဘက်ကလည်းတာလီဘန်အဖွဲ့ခွဲတစ်ခုဖြစ်တဲ့ Hips e Islami နဲ့အဖွဲ့ခေါင်းဆောင် Gubadin Hikmatyar နဲ့ငြိမ်းချမ်းရေးသဘောတူညီချက်တစ်ခုရရှိခဲ့တာကြောင့်အတက်ခဲ့ပြီးတခြားတာလီဘန်အဖွဲ့ခွဲတွေလည်းဒီလိုလှုပ်ဆောင်လာဖို့အတွက်စံပြဖြစ်စေတယ်လို့အစိုးရတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းမူရင်းတာလီဘန်အဖွဲ့ကတိုက်ပွဲတွေမှာအသာစီးရနေပြီးအဖဂန်ဆိုရဘက်ကနိုင်ငံတွင်းကနေမြေထက်ဝက်ကျော်လောက်ကိုပဲထိန်းချုပ်ထားနိုင်တာဖြစ်ပါတယ်။တခြားဒေသတွေကတော့တာလီဘန်တို့ထိန်းချုပ်ထားတာဒါမှမဟုတ်လေခုခံကာကွယ်နေရတာဖြစ်ပါတယ်ပါကစ္စတန်ဘက်ကတာလီဘန်တို့ကိုခလုံခွင့်ပေးထောက်ပံ့နေတယ်ဆိုပြီးအာဖဂန်နစ္စတန်ဘက်ကအစဉ်တစိုက်ပြစ်တင်ပြောဆိုပါတယ်ဒါပေမဲ့လည်းအခုအခါမှာတော့အမေရိကန်ပြည်ထောင်စုနဲ့အာဖဂန်အစိုးရတာဝန်ရှိသူတွေဟာအာဖဂန်ရဲ့တခြားအိနီးချင်းနိုင်ငံတွေကိုပါစိုးရိမ်လာပါတယ်အီရန်နဲ့ရုရှားတို့လိုအိနီးချင်းနိုင်ငံတွေကအစ္စလာမ်ရဲ့အစိုးရ IS အဖွဲ့ရဲ့အောင်မြင်မှုတွေရရှိနေတဲ့အပေါ်စိုးရိမ်မှုတွေကိုဖြေလျှော့တဲ့အနေနဲ့တာလီဘန်တို့ကိုကမ်းလှမ်းမှုတွေစပြီးလှုပ်လာခဲ့ပါတယ်။လာမယ့်2018ခုနှစ်မှာတော့အာဖဂန်အစိုးရအနေနဲ့တာလီဘန်တို့ကိုလက်နက်နဲ့တိုက်ခိုက်ရုံတည်းမဟုတ်ဘဲတန်ကင်းတမန်ကင်းအရာပါဆောင်ရွက်သွားရမယ့်အနေအထားရှိနေပါတယ်ရှင်
။မတင်ကြီးထိုင်ပြောပြခဲ့တာပါရှင်။အခုကျွန်မတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။မကြခင်မှာညနေပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။အစီအစဉ်ဆုံးမကတက်ခင်မှာဒရင်ချင်းချုပ်ကိုကိုရနိုင်ကကြေညာပေးပါအောင်မရှင
်အမေရိကန်ရွေးကောက်ပွဲကိုဝင်ရောက်ဆွတ်ဖတ်တဲ့ရုရှားအစိုးရပဲဖြစ်ဖြစ်တခြားဘယ်အစိုးရပဲဖြစ်ဖြစ်အမေရိကန်ပြည်ထောင်စုအနေနဲ့အရေးယူသွားမှာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်မိဘနိုင်ငံတစ်ခုခုကကျွန်တော်ရွေးကောက်ပွဲရဲ့ဂုဏ်သိက္ခာကိုထိခိုက်ပျက်ပြားအောင်လှုပ်လာခဲ့တဲ့ဆိုရင်ကျွန်တော်အနေနဲ့အရေးယူသွားဖို့လိုတယ်ဆိုတာကတော့တန်လျာဖြစ်စရာမလိုဘူးလို့ထင်ပါတယ်ကျွန်တော်အနေနဲ့လည်းအရေးယူသွားမှာပါဆိုပြီးတော့သမ္မတဩဘာမားက NPR သတင်းဌာနကိုပြောကြားခဲ့ပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲကာလတုန်းကထောက်ခံမှုပေးခဲ့ကြတဲ့သူတွေကိုကျေးဇူးတင်ကြောင်းပြသဖို့ကြာသပတေးနေ့ကခီးစင်တဲ့အမေရိကန်သမ္မတဘရက်ဩဘာမားရဲ့ထိတ်တန့်ပြောခွင့်ရပုဂ္ဂိုလ်ကိုဝေဖန်လိုက်ပါတယ်။ဆီးရီးယားနိုင်ငံအလက်ပိုမြို့ကနေလူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနေတာတွေကိုရပ်ဆိုင်းလိုက်ဒါကြောင့်လူတွေထောင်ထဲချီပြီးတော့ပိတ်မိနေကြပါတယ်။အလက်ပုံမျိုးတွေကနေလူတွေကိုဘေးလွတ်ရာကိုတည်ဆောင်ပေးနေတဲ့ရင်တန်းတွေနားမှာတောက်ကြနေကပောက်ကွဲမှုတွေဖြစ်တဲ့အတန်ကိုကြားခဲ့ရပါတယ်။တပုံတွေဘက်ကအစိုးရနဲ့အပြည့်ရသဘောတူညီမှုကိုချိုးဖောက်ခဲ့တယ်လို့ Syria အစိုးရပိုင်းသတင်းတွေကဆိုပါတယ်။လူတွေကိုဘေးလွတ်ရာပဲတော့ပြန်ပြီးတော့ရှေ့ပေးနိုင်မယ်ဆိုတာကတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်နေပါတယ်။ရခိုင်ပြည်နယ်မောင်းတော်ဒေသမှာဖြစ်ပျက်နေတဲ့အကြမ်းဖက်တိုက်ခိုက်ခံရမှုအခြေအနေနဲ့နယ်မြေရှင်းလင်းအခြေအနေတွေကိုကွင်းစင်သတင်းယူနိုင်ဖို့နိုင်ငံပိုင်ရုပ်သံသတင်းဌာနတွေပါဝင်ချားလွတ်လပ်တဲ့ပြည်တွင်းပြည်ပသတင်းဌာန23ခုကိုဒီဇင်ဘာ19ရက်နေ့ကနေ22ရက်နေ့အထိစစ်တပ်ရဲ့လုံခြုံရေးတပ်ဖွဲ့တွေနဲ့အတူမြေပြင်မှာသတင်းယူခွင့်ပေးသွားမှာဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထေကပြည်ဝင်မြန်မာပိုင်းကိုပြောကြားခဲ့ပါတယ်ခင်ဗျာ
တော့ကြနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Audrius Regis ဖြစ်ပါတယ် VOE ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE Internet ဆာမျက်နှာ barmis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ညနေထုတ်လွှင့်ပေးနေတဲ့အစီအစဉ်အဆုံးသတ်ပါတော့မယ်ရှင်သောရရှင်များအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျွန်မခွန်ညူပါ
This program has come to you from the Voice of America, Washington.